မြန်မာစစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်သမရဥဝင်းမြင့်နဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့ခေါင်းဆောင်တွေသတင်းသမားတွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံခြားသားတွေကိုပြန်လွှတ်ပေးပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ပြီးရှောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်နေ့အတွက်ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးချိန်ကစလို့နိုင်ငံသားတွေဟာစစ်တပ်ရဲ့မရေမတွက်နိုင်တဲ့ရက်စက်အကြမ်းဖက်မှုတွေခံနေရကြောင်းနဲ့လူပေါင်း 1,500 တင်ဆုံးပြီးထောင်ပေါင်းများစွာမတရားဖမ်းဆီးခံနေရတယ်လို့အဂတိလိုက်စားမှုတွေတိုးလာတဲ့အပြင်တိုက်ခိုက်မှုတွေတိုးလာပြီးဒေသရင်းမှာပါမတည်မငြိမ်ဖြစ်လာနေတယ်လို့ပြောပါတယ်။ဒီလိုစစ်အာဏာပိုင်တွေရဲ့လှုပ်ဆောင်မှုတွေကိုရှုံချကြောင်းနဲ့ကျူးလွန်သူတွေတာဝန်ခံမှုရှိစေဖို့အတွက်အာရှအပအဝင်မိတ်ဆွေလက်တွဲဘက်နိုင်ငံတွေနဲ့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။စစ်ကောင်စီအနေနဲ့လူသားစာနာမှုအထောက်အကူဆောင်ရွက်နေသူတွေအတားအဆီးမရှိတွားရောက်ခွင့်ပြုဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအတွက်အဖွဲ့အစည်းအလုံးနဲ့အတိတ်ပဲရှိတဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဖို့လည်းတောင်းဆိုလိုက်ပါတယ်။တကယ်လို့စစ်တပ်ကမြန်မာပြည်သူတွေရဲ့တောင်းဆိုချက်ကိုဆက်ပြီးငြင်းဆုံနေသမျှစစ်တပ်နဲ့သူ့ကိုပံ့ပိုးပေးနေသူတွေကိုနောက်ထပ်အရေးယူမှုတွေဆက်လုပ်မယ်လို့လည်းသတိပေးလိုက်ပါတယ်။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရုံးကန်လှုပ်ရှားမှုတွေကိုအမေရိကန်ကမေ့မထားဘဲနိုင်ငံဒီမိုကရေစီရရှိဖို့နဲ့တရားဥပဒေစိုးမိုးဖို့မြန်မာပြည်သူတွေရဲ့ရဲရင်နဲ့တန်ဓေဋ္ဌံအတွက်ဆက်ပြီးပံ့ပိုးပေးနေမယ်လို့လည်းကတိပြုလိုက်ပါတယ်။